လာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့လွတ်တော်ရဲ့ဆောင်းအချက်တွေနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါ2020နှစ်တစ်ထဲမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်ကိုလူလူကနောက်တစ်ချိန်ရွေးချယ်ကြအောင်ပါပါဥရီပြည်ရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့ပြီးခဲ့တဲ့2019မှာဘာတွေဆန်းဆောင်နိုင်ခဲ့ကြပါသလဲဘလို့ခက်ခဲတွေစင်ကုန်မှုတွေကြုံခဲ့ရပါသလဲဒီနှစ်2020ပြည့်နှစ်တစ်မှာရောလွတ်တော်ကနေဘာတွေမျှော်လင့်နိုင်မလဲဆိုတာကျွန်တော်တို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးဖို့ပုဂ္ဂိုလ်အုပ်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တူမေဖြစ်ပါတယ်နောက်တူကတော့လူခွင့်ရေးလို့ရှာမှုဖို့ခုဖြစ်တဲ့ညီမရင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းပါဦးအောင်မျိုးမင်းကဆိုရင်ဒီမြန်မာလူလူခြေပြုဖွဲ့စည်းကိုယ်စားလှယ်တယောက်ဖြစ်နေဒီလွတ်တော်မှာမကြာခဏကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီပုဂ္ဂိုလ်ဦးရဲ့အရင်ဆုံးသုံးသက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးဒေါက်တာမေဆွေးနွေးပြပါလားခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်တွင်းကိုပြန်သုံးသက်ကြည့်မယ်ဆိုရင်ပေါ့လေတိုင်းပြည်မှာအရေးကြီးတဲ့ကိစ္စမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စမျိုးတွေမှာဖြစ်ဖြစ်လွတ်တော်ကဘလောက်ထိဆွေးနွေးပြီးကံတွယ်ပြစ်ခဲ့တာတွေရှိရလို့များပြောနိုင်မလဲခင်ဗျာ
ကျွန်တော်တို့နေပြီးတော့ဒီလွတ်တော်ဆိုလို့ရှိရင်တော့လွတ်တော်နှစ်ရက်ဒီသူ့လွတ်တော်နဲ့မြို့သားလွတ်တော်ပူးပေါင်းထားတဲ့ပြည်တော်စုမှာဆိုလို့ရှိရင်ပြီးခဲ့တဲ့တစ်နှစ်တာမှာကျွန်တော်တို့လိမ့်လာကြည့်တော့ဖွဲ့စည်းပုံကိုစပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့နေပြီးတော့လွတ်တော်မှာဆွေးနွေးချက်များဒီဒီပြည်သူများရဲ့အမြင်ကြလို့ရှိရင်တိုင်းကတစ်ခုအထိကျင့်သုံးမှုရဖို့ခက်ခဲလိမ့်မယ်လို့ယူဆပါတယ်အဲကျွန်တော်တို့လွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့ဒီအရေးကြီးဆိုတင်လာတဲ့အပေါ်မှာအတဏ္ဍုံဆွေးနွေးခဲ့ကြပါတယ်တကယ်တမ်းကြလို့ရှိရင်တော့ပြည်ပြည်ပြောင်းလဲရေးဆောင်ရွက်တဲ့ခါမှာဒီထက်မကနေပြီးတော့ဥဆောင်ပါတီဒီထက်မကဒီ2019ထက်မကရှိဆက်တော့စကားရေကနေပြီးတော့ဖွဲ့စည်းပုံကိုပြင်ဆင်တင်ပါတယ်။ဒါကြောင့်မလို့နေပြီးတော့မြန်မာနိုင်ငံပြည်ပြည်ပြောင်းလဲရေးမှာအဓိကကျတဲ့နေပြီးတော့ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအဓိကဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းရင်းသားများရဲ့ကိုယ်စားပြုမှုနဲ့ဆောင်ရွက်ချက်တွေကိုကြည့်လိုက်လို့ရှိရင်တော့ကျင့်တ်လောက်စရာတော့မရှိပါဘူး။ဒါပေမဲ့ကျွန်တော်တို့ကတော့ပြုပြင်ပြောင်းလဲဆောင်ရွက်တဲ့အခါမှာလက်ရှိအချိန်ကိုအကောင်းဆုံးအသုံးချပြီးတော့ဒါကိုနေပြီးတော့အတက်နိုင်ဆုံးနေပြီးတော့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ထောက်ခံဆွေးနွေးခဲ့ကြပါတယ်။ဒီဖွဲ့စည်းပုံကိုပြင်ဆင်ဖို့နေပြီးတော့ပြည်တော်စုလွတ်တော်မှာတင်တဲ့အခါအမှန်တကယ်ဆိုလို့ရှိရင်3နှစ်တာကာလနောက်ကြောက်ပြီးတော့မှတင်တဲ့တကြောင်မလို့ကျွန်တော်တို့အနေနဲ့ဒါအတော့ကိုအမလို့အမရဖြစ်ပြီးတော့မှနေပြီးတော့ပြည်သူအတွက်ဒိုင်းရိုက်အကျိုးရှိမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာနေပြီးတော့နောက်ကျသွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီပြည်တော်စုတစ်ခုလုံးကိုလေ့လာကြည့်မယ်ဆိုလို့ရှိရင်ဒီ2019ခုနှစ်မှာအခြေခံဥပဒေပြင်ဆင်ရေးကိုဟိုအိမ်လိုက်အားနဲ့ဆွေးနွေးခဲ့တာတွေ့ပါမယ်ဒါပေမဲ့ပြည်သူတွေကျင့်တ်လောက်အောင်နောက်တစ်ခုကနေပြီးတော့ကျမတို့တွေလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ကိုကဒါကိုအားရဝန်တာဆောင်ရွက်ခဲ့ကြပါမယ်တကယ်တမ်းတွေ့ခဲ့တာကြလို့ရှိရင်တော့တကယ်ဒီအနိုင်ရပါတီများရဲ့တက်မတော်ကိုယ်စားလှယ်များအထူးသဖြင့်နောက်တစ်ခုကနေပြီးတော့ဒီတက်ခိုင်ဖွံ့ဖြိုးရေးပါတီမှကိုယ်စားလှယ်များအပြားတိုင်းဆိုင်နေပြီးတော့အင်အားပြခဲ့တာကိုတွေ့ရတဲ့အပေါ်မှာကျမတို့တိုင်းရင်းသားတွေစိတ်ကြက်စရာတွေနေပြီးတော့ရှိခဲ့တဲ့နှစ်လို့ပြောလို့ရပါမယ်အဲ့တိုင်းတော့တစ်ခုအထိနေပြီးတော့ကျမတို့ဂျင်းနဲ့တလောက်လို့မေးလို့ရှိရင်တော့ဂျင်းနဲ့ဖို့အင်မတန်ခက်ခဲတဲ့အခြေအနေဖြစ်ပါလေရှင
့်ဟုတ်ကဲ့တစ်ခုရှိတာဒီဖွဲ့စည်းပုံပြင်ရေးပေါ်တော့နောက်ပြီးတော့ဒါနဲ့ဆက်ဆက်နေတဲ့ငင်းငင်းကိစ္စတွေနောက်ဒီစစ်ပွဲတွေနဲ့စစ်ရှောင်းတွေနဲ့ဟိုဆက်နွယ်နေတဲ့မြေယာပြဿနာလို့ပေါ့လေတခြားဒီအများပြည်သူနဲ့ပတ်သက်တဲ့ကိစ္စတွေမှာရောဟိုဂျင်းနဲ့လောက်လွတ်တော်ကဟိုလုတ်ခဲ့တာရှိတယ်လို့ပြောနိုင်မလားခင်ဗျာ
အတိအကျပြောခဲ့ပြောရလို့ရှိရင်တော့ပြည်သူကိုဒိုင်းရက်အကျိုးဖြစ်ခဲ့တဲ့လူတော်ကဆောင်ရွက်ချက်တွေကကျေနှက်လောက်ပြမရှိဘူးလို့ပဲကျမတို့ဖြစ်နိုင်ပါမယ်ရှင်။ဘာလို့လဲဆိုတော့2019ခုနှစ်မှာနေပြီးတော့ငင်းငင်းရေးတဲ့ဆောင်ရွက်ချက်တွေဟိုတိုင်းရင်းသားများနဲ့ညှိနှိုင်းဆောင်ရွက်မှုတွေကအတော့ကိုအားနည်းခဲ့တဲ့အခြေအနေကိုကျမတို့တွေ့ရပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဦးအောင်မျိုးမင်းရဲ့သဘောထားကနေကျွန်တော်တို့ပြီးခဲ့တဲ့နှစ်အတွင်းမှာပြန်သုံးသပ်ကြည့်မယ်ဆိုရင်ပေါ့လေဒီတိုင်းပြည်အတွက်တကယ်ရေးကြီးတဲ့ကိစ္စဖြစ်ဖြစ်စောစောပြောခဲ့တယ်လို့ပေါ့လေအများပြည်သူနဲ့သက်ဆိုင်တဲ့ဥပဒေပြူရေးကိစ္စမျိုးတွေမှာဖြစ်ဖြစ်ကျေနှက်လောက်စရာဟိုဘာတွေများလုံးနိုင်ခဲ့တယ်လို့ဟိုလွတ်တော်အနေနဲ့လုတ်ခဲ့ရရှိရလို့ဥအောင်မျိုးမင်းနေနဲ့သုံးသပ်လို့ရမှာခင်ဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့တန်ပေါ်တော့အခုလက်ရှိကျွန်တော်တို့ဖြစ်နေဒီ၄နှစ်ကာလတောင်ပြည့်ကြည့်ရခါမှာခုနတော်ထုတ်မိပြောသလိုပဲဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးအပိုင်းကိုဥတီပြီးတော့လုံဆောင်ရေးအပိုင်းဒါလေးကတော့ကျွန်တော်ထူးခြားချက်တစ်ခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အခုချိန်ကြီးဆက်လက်ပြီးလုပ်နေရုံနဲ့အငင်းပွားနေရုံနဲ့အချိန်မျက်မှောက်ပဲကျွန်တော်တို့ဒါနဲ့ပတ်သက်လို့ပြည်သူလူထုကလူချင်းတော့ခရီးပေးလာတဲ့အတိုင်းရောက်ရှိအောင်သွားလာနိုင်တဲ့အဆင့်ကြီးတော့ကျွန်တော်မရောက်သေးပါဘူး။နောက်ဆက်တစ်ခုကတော့ကျွန်တော်တို့လွှတ်တော်ရဲ့တာဝန်ဖြစ်တဲ့ဥပဒေကျူးကျင်းဆိုတဲ့အပိုင်းနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်လေ့လာထားမှပြောမယ်ဆို2016 2019 2018 2019 လေးနှစ်ကအတွင်းမှာဒီပြည်တော်စုလွှတ်တော်အတွင်းဒီဥပဒေပေါင်း ကျွန်တော်128ခုလောက်ဘူးပြင်ဆင်တာတွေကြောင်းလဲတာတွေနောက်အစ်စ်ဖွဲ့စည်းတာတွေလောက်ဆောင်နိုင်နေဆိုရင်အချက်ကလေးကျွန်တော်တွေ့ရပါတယ်။အဲ့ဒီနေရာမှာကျွန်တော်တွေ့ရခါမှာဒီလေးနှစ်ကာလအတွင်းမှာဥပဒေအစ်စ်ဆိုတာကိုကြာတန်းနိုင်မှုကတော့အားနည်းတာကျွန်တော်တွေ့ရတယ်။ဒီမှာယူကရိန်းနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့နိုင်ငံသားများရဲ့ပုဂ္ဂိုလ်လွတ်လပ်ရေးနဲ့ပုဂ္ဂိုလ်လုံခြုံရေးနိုင်လွတ်လုံလို့ဒုဗောက်ခေါ်တဲ့ဥပဒေတစ်ခုကျွန်တော်တို့တွေ့ရမယ်။ဒါကမူပိုင်ခွင့်နဲ့ပတ်သက်ပြီးတော့လုံဆောင်တဲ့ဥပဒေကျွန်တော်တို့ဒါအုပ်အစ်စ်ရေးဆွဲနိုင်တာတွေ့ရတယ်။နောက်ကကလေးသူငယ်ခွင့်ရေးဆိုင်ရာဥပဒေနဲ့ပတ်သက်တာနောက်ကမြေယာသိမ်းဆည်းခြင်းပြည်နယ်မြေယာချထားခြင်းပြည်နယ်ထူထောင်ခြင်းဆိုင်ရာဥပဒေဒါနဲ့ပတ်သက်ပြီးတော့ဒီအဓိကထားပြီးတော့တွေ့ရတယ်။ကျန်တဲ့ဟာတွေကတော့ကျွန်တော်တို့ပြုတ်ပြေးကြောင်းလဲတဲ့ကိစ္စကိုပဲအဓိကထားပါတယ်။ဥပမာရဲကြီးဥပဒေပြင်တင်တဲ့ဟာအဂရိလိုက်စားမှုတိုက်ဖြစ်ရေးဥပဒေကိုကျွန်တော်တို့ရေးချိန်ပြီးပြင်နေတာကျွန်တော်ဥပဒေထောက်ကူပြုမှုဆိုင်ရာဥပဒေတွေနဲ့နှစ်ချိန်သုံးချိန်ပြင်တဲ့အခါမျိုးပဲကျွန်တော်တွေ့နေရတယ်။အဲတော့ဥပဒေပြုမှုအပိုင်းမှာတကယ်ပြည်သူတွေလိုလားအပ်တဲ့တကယ်ကိုအခွင့်အရေးကိုကာကွယ်ပေးနိုင်တဲ့ဥပဒေစစ်တီးသက်ပေါ်လာတာအားနည်းတယ်။စီးပီးသားဥပဒေတွေကိုကျွန်တော်တို့ဟိုအပိုင်းနိုင်ပိုင်းလိုက်ပဲလို့ဒီလိုပဲဖြစ်ဖြစ်ကြောင်းလဲမှုကြီးဟိုသူတို့ကျွန်တော်တို့တွေ့ရမှာဆိုလို့ရှိရင်ဒီရဇက်ကြီးပုံမှန်မှာဆိုလို့ရှိရင်ပြင်းစင်းတဲ့အရာမျိုးမဖြစ်နဲ့ဟိုခင်မြောင်နည်းနည်းလေးဖြစ်ပြလိုက်တဲ့ဟာတောင်တန်းငွေနဲ့တိုးပြတဲ့ဟာဒါကဒီအသက်အရွယ်7နှစ်အောက်ရှိတဲ့မိန်းကလေးတွေကိုမတိုင်းချင်းဒီနေမဆိုင်ရာစော်ကားမယ်ဆိုလို့ရှိရင်ဒီတောင်တန်းနှစ်နှစ်ဆယ်ကနေတောင်တန်းသက်ချင်းချနိုင်နေဆိုရဲပြင်းမှုပြတဲ့အောင်ပြင်ဆင်တဲ့အပိုင်းတွေပဲအဓိကထားဆိုတွေ့ပါတယ်။နောက်တစ်ခုကျွန်တော်တို့ပြန်ပြောတဲ့အခါမှာတော့မေးခွန်းမေးတဲ့အခါမှာတော့အကျဉ်းသက်တမ်းနဲ့သာလို့ရှိရင်နည်းနည်းလေးအဆင်ပြေလာတာတွေ့ပါတယ်။ပြည်အောင်စုလွတ်တော်မြို့သားလွတ်တော်ပြည်သူလွတ်တော်အဆင့်နဲ့ကိုက်ညီသော policy များတက္ကသိုလ်ဒီလိုမျိုးတနေငယ်လုံးနဲ့သက်ဆိုင်တဲ့ရင်းချမ်းရေးကိစ္စမျိုးတွေဒါမျိုးမေးခွန်းမေးတဲ့ဟာတွေကပုံများလာတယ်။အရင်တော့ကခုမျိုးနဲ့မှပြည်နယ်နဲ့တိုင်းလွတ်တော်ဒေသကြီးလွတ်တော်တွေမှာမေးတဲ့မေးခွန်းတွေဖြစ်လာမျိုးမဟုတ်ဘဲနဲ့နိုင်ငံတစ်ခုလုံးကိုစားပြုတဲ့မေးခွန်း policy ပိုင်းမေးခွန်းတွေဖြစ်လာဒီတစ်ခုကတော့ဒီမေးခွန်းမေးမှုပိုင်းမှာတော့တိုးတက်လာလို့ပြောလို့ရပါတယ်ခင်ဗျာ။
โอเคเจซุกะสรุปကျွန်တော်ဒီซูนิเวอร์ကိုခုကျွန်တော်တို့ဟိုတိုက်ရိုက်ဒီ Facebook ကနေပြီးအမှတ်ချက်ပေးနေတာတချို့လဲဟိုစိတ်ဝင်စားကြကောင်းတာတချို့ကိုကျွန်တော်ဒီနေ့မှာဟိုပေါ်ပြကြပါတယ်တူကတော့ Psycho ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်သူ့လူထုအမှတ်တွေအများစုပါတဲ့အစိုးရဌာနဆိုင်ရာတွေကိုပို့ပြီးကြောက်နေသလားလို့မြင်မိပါတယ်နောက်ပြီးတော့သူကလူထုအမှတ်တွေရဲ့အရေးသွေးအားနည်းတယ်လို့မြင်မိပါတယ်ပြည်နယ်ရဲ့လူဝဲချက်ကိုတာဝန်အပြည့်အဝမယူနိုင်ကြပါဘူးဆိုပြီးတော့လဲသူကရေးပါတယ်ဆိုတော့ဒီနေရာမှာဟိုဒေါက်တာမေကိုပြန်မေးချင်တာကတော့ဗောလေအခုလို့တော်တော်လေးမှာဥပဒေပြည်ရေးပဲဖြစ်ဖြစ်ဟိုတခြားဘိုင်းတွေမှာဖြစ်ဖြစ်ဒီလိုအားနည်းချက်တွေရှိတာတွေကဘာဖြစ်လို့လဲဒီလိုပေါ့လေဟိုပြင်မို့စင်မို့ကိစ္စတွေမှာအတိုက်ခံနေနဲ့ဟိုအခက်အခဲတွေရှိလို့လားဒါမှမဟုတ်ဟိုလုတ်တဲ့ဒီလွတ်တော်ကိုယ်စားရေးအရေးသွေးအားနည်းတာလားဒါမှမဟုတ်နိုင်ငံရေးစံတာအားနည်းနေလို့လားဘာကြောင့်အဓိကဟိုဒီလိုမျိုးဥပဒေပြည်ရေးဘိုင်းတွေမှာဟိုအားနည်းချက်တွေရှိနေရတာလဲ
ကျွန်တော်တို့မြို့သားလွတ်တော်ဒီအချိန်လေးမှာမြို့သားလွတ်တော်ကိုနေပြီးတော့ကျွန်မတေချာလိလာတုံးတက်ပြီးတော့ဆွေးနွေးချင်ပါတယ်ရှင့်အဲကျွန်တော်တို့မြို့သားလွတ်တော်မှာကြာလို့ရှိရင်တော့ဒီအစိုးရမိကုန်းတွေပြင်ဆင်တဲ့အခါမှာနေပြီးတော့ပြည်သူတွေအနေနဲ့တိုင်းတာတစ်ခုထိဟိုကျင့်တ်ဖို့ရဖို့တော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်အနေနဲ့တော့ကျွန်တော်တို့တဦးတယောက်ချင်းစူးစမ်းကြပါတယ်အဲဟိုဒီပေါ်မှာနေပြီးတော့ဒီမှတ်ချက်ပေးတဲ့ပုဂ္ဂိုလ်များဒီမိမိမြို့နယ်အဲ့ဒါတော့ကိုယ်စားလှယ်များရဲ့တင်ပြမှုဆွေးနွေးမှုတွေကိုအားမလို့အားမရဖြစ်တာလည်းရှိမယ်။ဒါတယောက်ချင်းစီရဲ့အရေးအတွေးနဲ့လည်းဆိုင်ပါတယ်။နောက်တစ်ခုကနေပြီးတော့ပါတီများရဲ့မူဝါဒနဲ့လည်းဆိုင်တယ်။နောက်တစ်ခုကထွတ်တော် support တွေအင်မတန်မှအားနည်းတဲ့အခြေအနေနဲ့လည်းသက်ဆိုင်ပါတယ်ရှင်။အဲကျွန်တော်တို့နေပြီးတော့ဒီပြည်ပြောင်းလေးဆောင်ရွက်မယ်ဆိုလို့ရှိရင်ထွတ်တော်ကိုယ်စားလှယ်များယုံနောက်တစ်ခုကနေပြီးတော့ထွတ်တော်ကိုယ်စားလှယ်များရဲ့ဒီတင်ပြချက်တွေဟာနေပြီးတော့ကျွန်တော်တို့ပြည်သူတစ်ခုလုံးအတွက်အကျိုးဖြစ်ထွန်းဆိုင်တဲ့အရာတွေကျမတို့ဥစားပေးပါတယ်ဒါပေမဲ့ကျမနေပြီးတော့ဒီ၄နှစ်တာအတော်တွင်ကျမကိုကိုယ်တိုင်ဖြတ်တန်းရတဲ့လောက်တော့နေပြီးတော့လွတ်တော်ဆိုင်ရာဥပဒေနည်းဥပဒေအားနည်းချက်တွေတချို့ကိုတွေ့ရပါတယ်ဒါကိုကျမတို့ပြင်ဆင်တင့်ပါတယ်လို့ကျမအနေနဲ့ယူဆတယ်ပြင်ဆင်ဖို့လည်းကျမတို့ကြိုးပမ်းကြရမှာပါအဲ့ဒါလေးကဘာလဲဆိုလို့ရှိရင်ဥပမာအားဖြင့်အစိုးတစ်ခုကိုတင်တော့မယ်ဆိုလို့ရှိရင်ဒီအစိုးဒီမတိုင်ခင်အစိုးမတိုင်ခင်မှာနေပြီးတော့လွှတ်ဝဲထားမယ်ဆိုတဲ့ပုံမှန်တွေရှိပါတယ်ဒါကြောင့်လို့ရှိရင်အမှန်တကယ်ပြည်သူလိုအပ်ချက်ကိုလွတ်တော်ကိုယ်စားလှယ်ကမေးခွန်းပေးတယ်အဆိုတင်တဲ့အခါမှာနှုတ်ဝက်စရာမလိုဘူးလို့ကျမအနေနဲ့ယူဆပါရတယ်။တခြားနိုင်ငံတွေကလည်းကျမတို့လေ့လာရမှာဖြစ်ပါတယ်။ပြည်သူလိုအပ်ချက်ကိုဆွေးနွေးတယ်အထူးသဖြင့်နေပြီးတော့အရေးကြီးအဆိုများတယ်ဆိုလို့ရှိရင်ကျမတို့အများအားအမျိုးသားလွတ်တော်မှာပယ်ချခံရပါတယ်။အခုတက်ထိနေပြီးတော့ရိုးရိုးအဆိုပြောင်းထားတဲ့အဆိုတွေများတော်မှနေပြီးတော့လွတ်တော်ဥက္ကဋ္ဌရဲ့အဆုံးဖြတ်ပြီးနေပြီးတော့အဓိကဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဒီအဆိုကိစ္စတွေကိုတင်တဲ့အခါမှာပြည်သူတွေအတွက်လက်တလုံးဖြစ်တဲ့ကိစ္စတွေကိုတင်တဲ့အခါမှာအတော့ကိုကျမတို့ရဲ့အဟန်တာရှိပါတယ်။နောက်တစ်ခုကနေပြီးတော့ဒီ အရေးကြီးဆိုပဲဖြစ်ဖြစ်ရိုးရိုးဆိုပဲဖြစ်ဖြစ်အစိုးမဆွေးနွေးခင်မှာလှုပ်ဝဲထားမယ်ဆိုတဲ့အရာဒီဒါလွတ်တော်ဆိုင်ရာဥပဒေနည်းဥပဒေကို၌ကိုအားနည်းချက်ဖြစ်နေပါတယ်ဒီပုံမှန်ကြောင့်နေပြီးတော့လွတ်တော်ကိုစလေမှာအခွင့်အရေးတွေဆုံးရှုံးနေပါတယ်ဘာခွင့်ရလဲဆိုလို့ရှိရင်ပြည်သူများရဲ့လိုအပ်ချက်တွေကိုလွတ်တော်မှာတင်ထားတယ်ဆွေးနွေးရမယ့်အချိန်ခါမှာပြည်သူကိုကျွန်တော်တို့ advocacy လုပ်ခွင့်ကျွန်တော်တို့မရှိပါဘူးလွတ်တော်မှာဘာကြောင့်နေပြီးတော့ဒီဒီသူများရဲ့လိုအပ်ချက်တွေကိုအရေးကြီးဆိုရိုးရိုးဆိုတင်တဲ့ခါမှာနှုတ်ဝတ်ထားမယ်ဆိုတဲ့ပုံမှန်ကိုကျမတို့ကနားမလည်နိုင်ပါဘူး။ဒါကျမလုံရင်းကန်ရင်းနဲ့နေပြီးတော့လေးနှစ်တော်အတွင်းမှာကျမအင်မတန်မှခက်ခဲတဲ့ပုံပြည်သူအတွက်နေပြီးတော့ဆောင်ရွက်တဲ့ခါမှာအင်မတန်မှခက်ခဲတဲ့ပုံမှန်တွေဖြစ်ပါတယ်။ဒါကြောင့်မလို့စွတ်တော်မှာဘာအားနည်းချက်ရှိတယ်လဲဆိုလို့ရှင်လွတ်တော်ဆိုင်ရာဥပဒေနည်းဥပဒေကအားနည်းချက်တွေရှိနေပါတယ်ရှင်
။ Okay ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီ Facebook မှာပဲဒီနောက်တစ်ယောက်ကလည်းမှတ်ချက်ပေးထားပါတယ်။သူကတော့မောင်ဝင်းဆိုတဲ့အကောင့်ပါရှင်။သူကတော့အဓိကကလည်းလွတ်လပ်စွာပြောဆိုလုပ်ပိုင်ဝင်မရှိတာကကြံစည်နာပါဗျာတဲ့ပြည်သူကိုမကြည့်ရဲကိုယ်စီတွေကညားနေပါလေဆိုပြီးသူကရေးပါတယ်ဆိုတော့စောစောဒီဒေါက်တာမေကိုမေးတဲ့မေးခွန်းနဲ့ဆက်နွယ်ပြီးတော့ပဲကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုဥပဒေပြည်အပိုင်းနဲ့မှာအားနည်းချက်တွေရှိခဲ့ရဆိုတာကဒါကကျွန်တော်တို့ဒီလွတ်တော်ထဲမှာတိုက်ခံနေအဟံတားတွေဒါမျိုးတွေရှိနေလို့ဟိုဒီလိုအားနည်းချက်တွေကြုံနေရလားဒါမှမဟုတ်ပြင်ဖို့စင်ဖို့နိုင်ငံရေးဆန္ဒအားနည်းနေရလားဒါမှမဟုတ်လွတ်တော်ကိုယ်စီတွေကိုယ်တိုင်ကစစတော့တော်တော်ရှင်းနေထောက်ပြလို့အရေးပြီးအားနည်းနေလို့ကိုယ်မျိုးမင်းဘယ်လိုယူဆလဲ
ကျွန်တော်ကတော့ဒီလိုမျိုးအစိုးရကြီးတွင်းတဲ့ခါမှာစိတ်ပြီးအားမကောင်းတဲ့စက်ကတော့နှစ်ချက်လို့ကျွန်တော်ပြောချင်ပါတယ်ချက်တော့အများကြီးပေါ့ဒါပေမဲ့ဒီက highlight လုပ်ချင်တဲ့စက်ကတော့အစိုးရလွတ်တော်ကိုယ်စီကိုကျွန်တော်ပြန်မကြည့်တဲ့ခါမှာအစိုးရလွတ်တော်မှာအစိုးရတင်သွင်းတာကတစ်ခုနှစ်ခုတော့ပဲရှိရတာဟိုဒီတင်သွင်းတဲ့လူကတော့အများကြီးဖြေသွင်းကြတယ်ကြရတဲ့ဟာလည်းကြရတယ်မကြရတယ်မကြအောင်ဆက်ကြွတဲ့လူကတပိုင်းလုံးဝမဆက်ကြွပဲနဲ့ဒီလိုမျိုးဝင်ပြီးတော့ဆွေးနွေးမှုအပိုင်းမှာတော့အားနည်းနေတဲ့အပိုင်းရှိတယ်။အဲဒီတော့ဒါကျွတ်တော်ကိုယ်စားလှယ်ကြီးရဲ့အူးချင်းရဲ့နိုင်ငံကြီးဝင်ကျက်မှုနဲ့တဲ့တခါမှာဒီကိစ္စပေါ်မှာစိတ်ဝင်စားမှုတွေကျွန်တော်တို့မြင်ကြည့်တယ်။ဒါကြောင့်မို့ကျွန်တော်တို့ဆက်စားကြည့်ကျွတ်တော်ကာလရဲ့ဆက်စားခြင်းမှာဒီ UNDP ကနေကျွတ်တော်ကိုယ်စားလှယ်များရဲ့ဖွင့်ရည်ဖြစ်ခြင်းဆိုပြီးတော့ကျွတ်တော်ဆိုတဲ့ခန်းကဏ္ဍပါလဲဆိုတာကျွန်တော်တို့တွားရောက်ပြီးဟောပြောတာရှိတယ်။ဒါပေမဲ့တချို့မီဒီယာရန်ထိုးတက်လာတယ်ဆိုတော့ဒီကဒီမိမိတာပါလာတယ်မှာစမ်းနန်းနန်းတမ်းမို့သာအဲ့ဒီနေရာမှာတော့ရက်နေတာအဲ့ဒါတော့ကျွန်တော်သူချင်းပုံမှာမူတည်နေလို့ယူဆပါတယ်နောက်ဆက်ကတော့ခုနဒေါ်စီကိုပြောသလိုဟိုပြောရှင်နေနေရာမျိုးပါအစိုးရရှိတဲ့ချိန်မှာတော့မှဒီပါတီတွေရဲ့ဦးဆောင်မှုနဲ့လမ်းညွှန်မှုတွေကတခါကြီးဆက်ရောက်မှုရှိပါတယ်ဒီဆိုတော့မတင်သွင်းဘူးဒီဆိုတဲ့ပတ်သက်လို့ပြန်လည်တော့ယူသွင်းပါဆိုရဲပြောကြားချက်တွေဒီပါတီတွေမှာရှိတဲ့စီကံကိန်းတွေဆွဲနေရဲ့ပြောကြားချက်ပိတ်ပြင်ချက်တွေကတခါတည်းစုတော်ပုဂ္ဂိုလ်တွေရှင်ပြချင်းဆိုင်အောင်ပြပြဖို့အတွက်မဖြစ်နိုင်တဲ့အခြေအနေတွေရှိပါတီကိုကိုစားပြီးတော့စုတော်ပုဂ္ဂိုလ်များကကိစ္စနဲ့ပတ်သက်လို့ပြပြဖို့အတွက်ခက်ခဲအများကြီးရှိနေတာကိုကျွန်တော်ကြားရပါတယ်အဲ့တော့စက်ဖက်ကလည်းပါတီရဲ့ဟိုဒီဝါဒနဲ့ပါတီရဲ့လမ်းညွှန်မှုပေါ့နော်နောက်တစ်ခုကခုနကဆရာဒီဆရာမဒေါက်တာကိုပြောတယ်ပြောချင်တယ်စက်တော့ကိုယ်စလေဒီကစီဒီကိုအဗ်ဂူဒီရုပ်ဖို့အတွက်မရဘူးလို့ပြောတယ်ကျွန်တော်တို့ကပြန်ပြောချင်တာဒီစီဒီကလည်းလွတ်တော့ကိုယ်စလေဒီကိုအဗ်ဂူဒီရုပ်ဖို့အတွက်စီယုံလို့တော်မူတဲ့အတက်ကဲရှိနေတာဒါကဘာလဲဆိုတော့ဆက်တယ်လေဒီရက်တက်မှုဖွယ်ပြီးစီဒီကလွတ်တော့ကိုယ်စလေဒီပြန်နဲ့ဆက်ရမှာသိရတဲ့အခြေအနေဖြစ်တယ်ဆက်တော့မှလာတွေ့ရခွင့်ပြုချက်ဒီလိုအရင်ခုတည်းကကိုယ်ကလေးပြန်လို့တန်းတက်ပါလို့တော့မှတ်ပုံတင်ထားလာတဲ့မိဘနဲ့လည်းကျွန်တော်တို့သွားရတယ်။အဲ့တော့မှတ်ပုံတင်ထားတဲ့ဖွင့်ရတဲ့တရားတွေတပေါ်မှုဖြစ်တဲ့ချိန်မှာဒီလူလူကြီးကသူတို့ဘာလို့စုံပြူနေရလဲ။ဘာလို့ဆက်ဆဲရှိတယ်ဆိုတာကိုအရင်ကပုပ်ပွနေနေပြောဆိုနေမှုအခွင့်အလမ်းအရန်နေသွားတယ်။အဲ့လိုမျိုးသူတော်ရဲ့ခုနအရက်ကလူမှုဖွယ်ပြီးတော့မှုလှုပ်ထုံးလို့ကြီးရသူတွေမဟုတ်ဘူးနော်။သူတွေရဲ့သူတော်ချင်းတပေါ်မှုဖြစ်တဲ့မှတ်ပုံတင်ထားမှတွေ့ရမယ်ဆိုတဲ့ကလည်းသူတော်နဲ့ဒီလူလူကြီးကဒါနဲ့ရတဲ့လူတွေကစမ်းသပ်တော့အရာတစ်ခုတည်းလေးထောက်ပြတောက်ပြပြရစီ
ဟုတ်ကဲ့ကိုမျိုးမင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုစာရေးပို့ထားတာနောက်ကိုယ်လည်းဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းအခုဒီ live မှာရောက်နေပါတယ်တူဦးကတော့မင်းပြမျိုးကဦးမောင်ကျော်စံဖြစ်ပါတယ်ဦးမောင်ကျော်စံသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီဆွေးနွေးပွဲတခြားရတော့မဆွေးနွေးရှင်တော့ကိုပြောရှင်တာကကျွန်တော်တို့ဒီအစိုးရတက်တဲ့မှာဒီနောက်ဆုံးကျွန်တော်တို့တွေ့ရတာကဒီအခုလက်ရှိအစိုးရအနေနဲ့ကျွန်တော်တို့ခိုင်တည်သူများအပေါ်မှာအခါရတဲ့စီလွန်တယ်လို့ကျွန်တော်ကတင်ပြရှင်ပါ။ဒါလို့ဆိုလို့ရှိရင်မဆိုင်တဲ့လူတွေကိုဟုတ်ဗျာဟိုဟိုဒေါက်တာအေးပုံတို့လိုလူကိုဟုတ်ပြောဖို့ရှိနေကောကနေပြီးတော့ဖန်သွက်လာ။အဲ့ဒီမှာသူကနိုင်ငံတော်ပုံကံပေါင်းဆိုပြီးတော့မတရားတဲ့ပုံမှန်တွေတက်တယ်။နောက်ပြီးတော့ပြင်းပြင်းမင်းမင်းခိုင်နေအပေါ်မှာတိုက်ခိုက်တယ်အခု ခက်တဲ့ဒုက္ခရောက်နေတဲ့စိတ်ပြောင်းတယ်ကိုဘာထောက်ပံ့ကြမှလည်းမပြောဘူးအဲ့လိုရှိနေတယ်ဒီတော့ရခိုင်ပြည်သူများအပေါ်မှာပါဒီလိုမျိုးအာဃာတထားနေကြလားဆိုတာကိုကျွန်တော်တို့ကတော့သိမိနေကြဆရာတို့ကြီးကခုကျွန်တော်ပြောခဲ့တဲ့အတိုင်းပဲဒီအခုအေအေနဲ့ဖြစ်တဲ့စိတ်ပွင့်မှတောင်းရခိုင်ပြည်ဒုက္ခရောက်နေတာဘယ်သူမှကိုမဲ့ကိမဲ့လူရှိဘူးအဲ့လိုဖြစ်နေတယ်။ဘက်တော်အမေဒီကလည်းထားပါတော့ဗျာ။ဘာတခုမှလည်းအောက်ခွင့်ရတာမဟုတ်ဘူး။သူတို့ကလက်တော်ဆိုတာလေပို့ပြီးတော့အဆွေရပုံမှာပဲအဆွေဖီးရကိုပဲခံရတယ်လို့ကျွန်တော်တို့အဲ့လိုသိမိနေတာ။ကျွန်တော်ကဒါလောက်ပဲကျွန်တော်တို့ဒါလောက်ပဲသိနေပါတယ်တော်တော်နဲ
့။ဟုတ်ကဲ့ဦးမောင်ကျော်ဆန်ဆွေးနွေးရကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်တို့တီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့ကတော့နော်လက်ရှိအစိုးရတော့အရတအစိုးရပေါ်လာအောင်နော်2015ရွေးကောက်ပွဲတုန်းကကျွန်တော်တို့ကတော့အင်တိုက်အားတိုက်ပဲနော်မီဒီယာကနေကျွန်တော်တို့ကတော့တိုက်တွန်းခဲ့ပါတယ်ခင်ဗျာပြည်သူတွေကိုအခုတော့ကျွန်တော်တို့အနေနဲ့နော်ဒီလက်ရှိအစိုးရလည်းတက်လာတော့ကျွန်တော်တို့ကတိုင်းသားပြည်သူအတွက်တော့နော်အခွင့်အရေးကတော့အံတန်အားနည်းတော့ကျွန်တော်တို့သိရတယ်ခင်ဗျာနော်ကျွန်တော်တို့နော်ကျွန်တော်တို့ရဲ့ပြည်သူတွေကနော်အံတန်မှအငင်းကိုင်းလို့ထင်ပါတယ်လို့ကျွန်တော်တပွားပါပြောနေပါတယ်ခင်ဗျာ
โอเคกูตีแล้วมุ
เสร็จอู้ยဟုတ်ကဲ့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
โอเคกูตีแล้วมุဆွေးနွေးရကျေးဇူးပါဆိုတော့ဆိုတော့ဒီသူဒက်ဟိုပါဝင်ဆွေးနွေးတဲ့တော်တော်ရှင်ကြီးရဲ့အမြင်ကတော့ဒီဘယ်လိုပြောမလဲပြည်သူကတင်မြှောက်ထားတဲ့ဆွေးမယ်လဲဒီလွှတ်တော်အနေနဲ့ဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုထင်ရပြီးမလုံနိုင်မှုဆိုတဲ့ခံစားချက်မျိုးတွေရှိနေတာကိုတွေ့ရပါတယ်ဆိုတော့နောက်ထပ်ကျွန်တော်တို့စာတချို့ပေးပို့ထားတာလည်းရှိပါသေးတယ်ကျွန်တော်တို့ဒီ Facebook ကပေးပို့ထားတဲ့မှတ်ချက်တစ်ခုတော့မဆုမွန်ပဲဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအကိုခြေမျိုးလေးဆိုတဲ့အကောင့်ရေးထားတာပါကိုယ်စလဲတွေအနေနဲ့ကိုယ့်ရဲ့မျောလင်းချက်တွေဆန္ဒတွေကိုဘယ်လောက်အထိဖြည့်ဆည်းပေးနိုင်ခဲ့တယ်လဲဆိုရင်ဒါကပြည်နယ်ကိုစားပြုအနေနဲ့ဖြည့်ရမှာရှက်လဲရှက်ပါတယ်ဗျာတဲ့ဒါပေမဲ့မဖြည့်လို့လည်းမဖြစ်ပြန်ပါဘူးတဲ့ဥပမာကျွန်တော်တို့ပြည်နယ်ကိုကြည့်ပါဗျာတဲ့ပြည်သူတွေကအိုးပြစ်အိမ်ပြစ်အိုးမဲ့အိမ်မဲ့ဖြစ်နေတာတော့မှ NND အမတ်လည်းဖြစ်တယ်ပြည်နယ်အစိုးရလည်းဖြစ်တယ်ဆိုတဲ့ပုံကမှတော့စားမကုန်လောက်တဲ့ငွေပမာဏ300ကြီးတောင်ထောက်ပံ့ပေးခဲ့တဲ့အမှတ်ကိုကျွန်တော်တို့အစားနားဆင်နေကြတဲ့ပြည်သက်များစီကသာမှန်ကန်တဲ့အဖြေကိုတောင်းဆိုပါရစေတော့ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီခိုင်ပြည်နယ်ကသောတာရှင်တယောက်ကလည်းဒီလိုအားမလို့အားမရအခြေအနေနဲ့ပတ်သက်ပြီးသူမှတ်ချက်ပေးထားတာပါ။ဆိုတော့တော်တော်များတော့ဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ဟိုအချက်တဲနဲ့ပတ်သက်ပြီးပြောတဲ့ကိစ္စတွေရှိပါတယ်။ဟိုပြောမယ်ဆိုရင်တော့ဒီရခိုင်ပြည်နယ်အချက်တဲကဒီပြီးခဲ့တဲ့2019ထဲမှာဆိုရင်နိုင်ငံတကာမှာအထိဖြည့်ရှင်းခဲ့ရတဲ့ကိစ္စလည်းဖြစ်တယ်ဆိုတော့ဟိုဒီကိစ္စကလည်းတကယ်အရေးကြီးတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာဒီအစိုးရကြီးရဲ့ဥဆောင်ပြီးလုပ်နေရမျိုးမဟုတ်ဘဲနဲ့ဒီလွတ်တော်အနေနဲ့ရောဒီရခိုင်ပြည်နယ်အချက်တဲကိုဟိုတစ်ဖက်တစ်လမ်းကနေပြီးတော့ဝိုင်းဝန်းပြီးဖြည့်ရှင်းမှုကြိုးစားတာတွေဖြည့်ရှင်းနိုင်တဲ့နည်းလမ်းတွေရောမရှိဘူးလားတော့ထုံးမေးရင်ဆွေးနွေးပေးပါလားခင်ဗျာ
ဒီလူခန္ဒီနဲ့ပတ်သက်လို့ကျမတို့နေပြီးတော့ဒီအမြအူးနဲ့ပတ်သက်ပြီးတော့ကျမအရေးကြီးဆိုတင်ခဲ့တာရှိပါတယ်ချင်းသူတစ်ချက်နေပြီးတော့ခန္ဒီနေကတိုက်ပွဲတွေကြားထဲမှာနေပြီးတော့ဒီအရှိအောင်အဆောက်အုံတစ်ချက်ရနဲ့ပတ်သက်ပြီးတော့မြအူးကိုအရှိအောင်အဆောက်ရှိဟောင်းယူချက်မှုတွေဖြစ်နေပြီးတော့သူ့ဘက်နေတဲ့ဆီမှာစံနဲ့လက်နဲ့ကြည့်နေတဲ့အခါရလာအောင်နေပြီးတော့ကျမနေတဲ့ဒီပုံမှာအရေးကြီးဆိုတင်ခဲ့တာတစ်ခုရှိပါတယ်ချင်းအဲ့ရမှာနေပြီးတော့မြအူးမျိုးနဲ့ဟိုသူတို့ကြောင်ပြချင်းအောင်နေပြီအဲ့စိမဲ့ဆုံးအဖြစ်ဒါတတ်မှတ်ပေးဖို့တော့ညီမနေသူတင်ခဲ့ပါတယ်ဒါပေမဲ့အရေးကြီးဆိုလို့ပြီးတော့ဖက်တီဘုံအချိန်အဲ့ဥပဒေမှာနေပြီးတော့ဒီစိမဲ့ဆုံးဆိုတဲ့စကားလုံးမပါဘူးဆိုတဲ့အကြောင်းပြချက်နဲ့ကျွန်တော်တို့မြတ်သက်တော်ကတော့ဒါကိုအရေးကြီးဆိုနေကျွန်တော်တို့မပေးခဲ့ပါဘူးဆိုတော့တော်ကိုစလဲတူအနေနဲ့တော့နေပြီးတော့အခိုင်ပြင်းနေတဲ့ပတ်သက်လို့ကျွန်တော်တို့အရေးကြီးဆိုတွေတင်ကြရတယ်။နောက်အင်တာနက်ဖြတ်တောက်မှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နေပြီးတော့မေးခွန်းတွေတင်ကြရတယ်။ဒီပေါ်မှာနေပြီးတော့လွတ်တော်အနေနဲ့ဟိုခွင့်ပြုပေးတာနေပြီးတော့မရှိသလောက်ဟိုရှားပါတယ်။ကျွန်တော်တို့လွတ်တော်ဟာဟိုနေပြီးတော့တီးတန့်ရက်တည်တဲ့နေပြီးတော့ဒီမန္တန်ကြီး၃ရက်ကတရက်ဖြစ်ပါတယ်။ဒါပေမဲ့လွတ်တော်ဟာနေပြီးတော့အစိုးရဖက်ကိုသူတဖြစ်နေပြီးတော့ဟိုရန်ကိုမိခိုနေတဲ့အရာတို့ကျွန်တော်တို့တွေ့ရတယ်။မန္တန်ဒီမမရက်အမဲအစားနေပြီးတော့ကျွန်တော်တို့လွတ်တော်ဒီရက်မန္တန်ဒီနေပြီးတော့နည်းနည်းရှိုင်းနေတာကိုကျွန်တော်တို့ဆွေးနွေးလိုပါတယ်။ဆိုတော့ဒါပါလို့အဲ့လိုတင်ပြတယ်လဲဆိုလို့ရှိရင်ကျွန်တော်တို့တွေကဒီစစ်တော်ဆိုင်ရာဥပဒေနည်းဥပဒေကြားထဲမှာတိုက်နိုင်ဆုံးဂျိုးပန်းဆောင်ရွက်ပေးမဲ့ level နေပြီးတော့ကျွန်တော်တို့လွတ်တော်ဒီတကယ့်ပြည်သူတွေကျင့်တဲ့လောက်အောင်နေပြီးတော့ဆွေးနွေးချက်တွေကိုနေပြီးတော့ကျွန်တော်တို့ခွင့်ပြုနိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်မို့လို့အခိုင်ပြင်းနေတဲ့ပတ်သက်လို့ကျမတို့ဒီဟိုစစ်မဲ့ဆုံးဖြစ်ရေးအစိုးတင်ခဲ့တာတော့မှဒီဟောဟာရဒီဖွဲ့စည်းပုံမှာပါမှတာနေပြီးတော့ ဒါခွင့်ပြုမယ်ဆိုတဲ့ဟာဒီနေပြီးတော့ logically စဉ်းစားလို့ရှိရင် imminent စိတ်ပြည့်စရာကောင်းပါတယ်ရှင်။ဒါကြောင့်မလို့တော်တော်ဒီနေပြီးတော့ protection လုပ်ငန်းတွေကိုမလုံးဆောင်နိုင်ခဲ့ပါဘူး။ဒါကြောင့်ဒီအရေးကြီးသောအဆိုတွေကိုဖြစ်စေရိုးရိုးအဆိုတွေကိုဖြစ်စေနေပြီးတော့ဟောကျွန်တော်တို့ဒါပွင့်လင်းမြင်သာစွာဆင်းရဲမှုမရှိခဲ့ပဲနဲ့အကြောင်းပြချက်တစုံတရာတွေကြောင့်ပဲဒီပယ်ထားတဲ့ပုံမှာလည်းကျွန်တော်တို့အရန်ကိုစိတ်ပြည့်ခဲ့ပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့လွတ်တော်ကိုယ်စားတူချင်းစီသူတပင်ကျွန်မအနေနဲ့တော့အကောင်းဆုံးဒီအခိုင်အမာနေနဲ့ပတ်သက်ပြီးတော့ဒီနောက်16စက္ကန့်တုန်းကနေပြီးတော့ဘုတိတော်မောင်တို့ကိစ္စတွေနဲ့ပတ်သက်လို့အတက်နိုင်ဆုံးအရေးကြီးဆိုရိုးရိုးစတွေကိုဒီနေ့ဆွေးနွေးခဲ့ပါတယ်ရှင်
။ Okay ဆိုတော့ဒေါက်တာမစ်ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ email နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါသေးတယ်။သူတို့စာယူလည်းပေါ်ပြချင်ပါတယ်။တူကတော့မိထီလာမျိုးကဦးစိန်မောင်မှာနန်းလောင်ဖတ်ပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါကောင်းလေဦး။2020ရွေးကောက်ပွဲကျင်းပပြီးတော့ရှေ့လာမဲ့လွှတ်တော်အစီအစဉ်ရဲ့ကိုယ်စားလှယ်တွေကိုရွေးချယ်ပေးကြပါတော့မယ်။လွှတ်တော်အစီအစဉ်မှာတာဝန်ယူကြမဲ့ကိုယ်စားလှယ်တွေဟာဥပဒေရေးရာနဲ့ပတ်သက်လို့အသိရေးဆွဲဖို့ပြဋ္ဌာန်းပြီးဥပဒေများမှာပြင်ဆင်တင်တာပြင်ဆင်ဖို့စရီတို့ကိုနောက်9နှစ်တာကာလအတွင်းမှာအများအပြားလုပ်လာရလိမ့်မယ်လို့ထင်မြင်မိပါတယ်တဲ့။2019ခုနှစ်အတွင်းမှာဥပဒေရေးရာစိန်ခေါ်မှုတွေနဲ့ကြုံခဲ့ရတယ်။အထက်ကြာပြီးတော့အရေးကြီးတဲ့စိန်ခေါ်မှုကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါတယ်။ဒီစင်ခေါ်မှုကို2008ပွဲစည်းပုံပြင်ဆင်ရေး45ဥပါကော်မတီဖွဲ့စည်းပြီးတော့ရင်ဆိုင်ခဲ့တယ်။စစ်အုပ်စုနဲ့ကြံ့ဖွံ့ပါတီတို့ရဲ့တန့်ကွက်မှုကိုရင်ဆိုင်ပြီးတော့စီကံစီမင်းများနဲ့အညီဖွဲ့စည်းဆောင်ရွက်နိုင်ခဲ့ပါတယ်။ဒုတိယအနေနဲ့အရေးကြီးတဲ့စင်ခေါ်မှုကတော့တပ်တွင်မဲယုံများကိစ္စပါ။ဆန္ဒမဲပေးရမယ့်စစ်တီနဲ့မိသားစုတို့အတွက်မဲယုံတွေကိုတပ်တွင်မှမထားဘဲနဲ့ပြင်ပတင့်တော်တဲ့နေရာမှာချထားပြီးတော့လွတ်လပ်စွာမဲပေးနိုင်ရင်အတွက်ဥပဒေတမပြဋ္ဌာန်းပေးနိုင်ခဲ့ခြင်းဖြစ်တယ်လို့ဆိုချင်ပါတယ်တဲ့။ဒီစိန်ခေါ်မှု၂ရက်အတွက်ဆောင်ရွက်နိုင်မှုဟာအထူးကစွမ်းဆောင်နိုင်မှုလို့ယူဆပါတယ်။ဒီစိန်ခေါ်မှု၂ရက်နဲ့ပတ်သက်လို့ပြည်သူ့လွှတ်တော်မှစစ်တပ်ကိုယ်စားလှယ25ရာခိုင်နှုန်းနဲ့ကြမ်းဖက်ပါတီကိုယ်စားလှယ်တို့ကဆင်ပြိုင်ဥပဒေမူကြမ်းတွေတင်ပြီးတော့ရင်ဆိုင်ခဲ့ရတာရှိခဲ့ပါတယ်။အပြင်းထန်ကန့်ကွက်ပြောဆိုတာတွေရှိခဲ့တယ်။ဒါပေမဲ့လည်းပြည်သူ့လွှတ်တော်ကစီမင်းစည်းကမ်းတို့နဲ့အညီဆောင်ရွက်နိုင်ခဲ့လို့ကိုယ်စားလှယ်အများစုရဲ့ထောက်ခံချက်တွေရပြီးတော့လွှတ်တော်ရဲ့ကြိုးပမ်းမှုကိုထိခိုက်မှုမရှိအောင်မြင်ခဲ့တယ်လို့မြင်မိပါတယ်ခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စောင်ကတော့အမေရိကန်ပြည်သူ့ဆိုမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
။စစ်ကောင်းဆောင်နေသားဒီမိုကရေစီနိုင်ငံတွေကလို့အကြောက်တရားခင်ခင်ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရအောက်ဂုံစိတ်ခါရှိရှိတောင်းထမ်းဆောင်ကြမယ်ဆိုရင်ပြင်လို့မရနိုင်တော့အောင်ရေးဆွဲထားတဲ့အခြေခံဥပဒေပြင်ဆင်ချောမွေသွားနိုင်တယ်လို့ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြည်နယ်ရင်ကြားစီအတွက်ယုံကြည်မှုတည်ဆောက်ရေးပိုင်းအားကောင်းလာနိုင်တယ်လို့ယူဆမိပါတယ်။ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အများစုဟာဥပဒေပိုင်းဆိုင်ရာကျွမ်းကျင်သူတွေမဟုတ်ကြပါ။ဒါပေမဲ့အခက်အခဲတွေကြားကစူးစမ်းပြင်ဆင်နေကြတာကြောင့်နိုင်ငံရေးလှုပ်ရှားသူတွေနဲ့ပြည်သူတွေကိုဒုက္ခမျိုးစုံပေးခဲ့တဲ့ပုံမှန်၅ညနဲ့အဲဒီပုံမှန်တွေအပြင်လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်ထားတဲ့ပုံမှန်အတော်များများကိုပြင်ဆင်နိုင်ခဲ့ကြတယ်လို့ယူဆမိပါတယ်။အထူးသဖြင့်ခြေဥပြင်ဆင်45ဦးကော်မတီကိုဖွဲ့စည်းနိုင်ပြီးပြင်ဆင်မှုချမ်းကိုရေးဆွဲအတည်ပြုနိုင်ခြင်းပါပဲ။အခုဆိုရင်မှုချမ်း15ခန်းအနက်73ခန်းကိုဆွေးနွေးဆုံးဖြတ်နိုင်ခဲ့တာဟာအောင်မြင်မှုတစ်ရက်လိုပဲယူဆမိပါတယ်။ပြည်သူကိုယ်စားလှယ်တွေအဓိကကြုံခဲ့ရတဲ့စိန်ခေါ်မှုတွေကတော့ခြေဥပြင်ဆင်ရေးနဲ့မသက်ဆိုင်တဲ့မဘာသာတွေရဲ့အမျိုးသားရေးကြွေးကြော်တန်တွေနဲ့လူတူတဖွဲ့ရဲ့အမိန့်နဲ့လွတ်တော်တွေရဲ့ထိုင်ထလုတ်ကန့်လန့်တိုက်နေတဲ့ကျေးဥကာကွယ်ရေးကိုတမတ်သားတွေရဲ့စိန်ခေါ်မှုတွေလိုပဲယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူ့ရဲ့မောင်တသနာရဲ့စာပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသက်ဖို့ကျွန်တော်နောက်တော့2မိနစ်လောက်တော့အချိန်ရပါသေးတယ်ဒါကတော့ကျွန်တော်တို့စောစောဆွေးနွေးကြလောက်ကတော့ကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်ဒီ2019ခုနှစ်မှာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအဓိကအာရုံစိုက်ဆွေးနွေးတာပေါ့နော်ဆိုတော့ဒီလာမယ့်ဒီအခုဒီရောက်နေတဲ့2020ပြည့်နှစ်ထဲမှာရောကျွန်တော်တို့လွတ်တော်ကနေဘာတွေမျိုးဘလောက်တိမျှော်လင့်နိုင်တာတွေရှိမလဲဟိုတယောက်တစ်မိနစ်စီလောက်ကျွန်တော်တို့အပိတ်အနေနဲ့ဆွေးနွေးစီချင်ပါတယ်အရင်ဆုံးဒေါက်တာမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်ဒီညစ်တက်မှာရောဘာတွေမျိုးဘလောက်တိမျှော်လင့်နိုင်မလဲ
ဆိုတော့ tomorrow 2020မှာတော့နေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့နေပြီးတော့55ဦးကော်မတီရဲ့အစီအစဉ်ခန်းစားပုံမှာဆွေးနွေးချက်တွေထပ်ပေါ်လာနိုင်ပါတယ်။ဒါကြောင့်မို့လို့လာမယ့်2020ရဲ့ကျွန်တော်တို့ဒီ14ကြိမ်မြောက်15ကြိမ်မြောက်လွတ်တော်ဒီအတော့ကိုနေပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံတဲ့အစိတ်နဲ့ဆွေးနွေးရမယ့်အခြေအနေဖြစ်ပါတယ်။နောက်တစ်ခုကနေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်55ဦးကော်မတီရဲ့ဆောင်ရွက်ချက်တွေကိုနေပြီးတော့ပြည်သူကကိုယ့်ရဲ့ကိုယ်ကိုယ်သိရပါမယ်။နောက်တစ်ခုကနေပြီးတော့ကျန်တဲ့ဒီကိစ္စပေါ်မှာလည်းပဲဒီ55ဦးကော်မတီရဲ့အစီရင်ခံစာပေါ်မှာလည်းကျွန်တော်တို့တွေတက်နိုင်သလောက်မျှော်လင့်ထားပါရယ်
။
မျှော်လင့်ထားတဲ့အတိုင်းသာနေပြီးတော့ဒီတိုင်းရင်းသားများရဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်ပါလာတဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုကျွန်တော်တို့မျှော်လင့်ရပါတယ်ရှင်
။ဟုတ်ကဲ့။ဥပမာမျိုးခင်ဗျာအချိန်တစ်မိနစ်လောက်ရပါသေးတယ်။ဒီ2020မှာလွတ်တော်ကနေဘာတွေများမျှော်လင့်နိုင်ရရှိလဲ။
Okay, no no say aro chanaw min na kwen si lo si ga u di si u a thon kho sai chu ban ya me tabo mi si ba de. A chin na ma le chanaw min si jin ne kai sa de khu a select pin na kai sa ga lo chi bi da u gri le ma de le sa thu pho pyo su kwe ne chi ni nya na si tan le le kwe ni a chi ga khu ye ko ti kai de u ri di ko ti di chang le pe bo twe da ko le a le pe lo lou saung pe bo a chin chan ma bi de so so chanaw ti ki ti ti bi chin ma le khmyar chi bi de ma de.
Okay, pin nai su ne pe ga de nyin nya jin ne ma da da u aw myo me မြန်မာလူတော်ကိုယ်စားလှယ်တော်ထုမင်းကိုရင်ပါဝင်ဆွေးနွေးကြတဲ့သူတွေစာရေးစာပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။